This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
Radio NUG သောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးကိုစိတ်နှပြကျမ်းမာချမ်းသာလို့ဖေကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်မတ်လ26ရက်နေ့ညပိုင်း Radio NUG အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအဦးဆုံးအနေနဲ့ Radio NUG စီးရီးသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
။ Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာ။ကိုချေဟဆပီ2025ခုနှစ်မတ်လ26ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့ပုံနာကျုံမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်ခံမှုကြောင့်စစ်ပေးရှောင်မိသားစုဝင်3ဦးသေဆုံးပြီး14ဦးဒဏ်ရာရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းရခိုင်တပ်တော် AA ထိန်းချုပ်ထားတဲ့ပုံနာကျုံမြို့နယ်အောင်ပြုပြင်ကျေးရွာဘုံကြီးကျောင်းကိုစစ်ကောင်စီကလေကြောင်းကနေဘုံချဲတိုက်ခတ်ခဲ့တာကြောင့်စစ်ပေးရှောင်မိသားစုဝင်3ဦးသေဆုံးပြီး14ဦးဒဏ်ရာရသွားတယ်လို့ဒေသတွင်းသတင်းတွေကဖော်ပြထားပါတယ်မနေ့ကမတ်လ25ရက်ည9နာရီကျော်အချိန်မှာအောင်ပြုပြင်ရွာဘုံကြီးကျောင်းကိုပေါင်900ဘုံချဲချခဲ့တာကြောင့်ဘုံကြီးကျောင်းမှာရှိနေတဲ့စစ်ရှောင်ပြည်သူတွေထိခိုက်သေဆုံးခဲ့ရတာလို့ဆိုပါတယ်ပုံနာကျုံမြို့ကန်ဒီအဆိုအရစစ်ကောင်စီရဲ့ Jet Fighter ကအောင်ပြုပြင်ရွာကိုဘုံသီး3လုံးထပ်မံဲချဲချသွားတာလို့သိရပါတယ်ဒေသုံသူတွေဟာအသက်53နှစ်အရွယ်ဦးတန်းမောင်ဇနီးဖြစ်တဲ့အသက်45နှစ်အရွယ်ဒေါ်မတ်ရီနဲ့တားဖြစ်သူအသက်19နှစ်အရွယ်ကိုမောင်တက်နိုင်လို့ဖြစ်ကြပြီးဒဏ်ရာသူတွေထဲမှာပြင်းထန်ဒဏ်ရာသူတွေလည်းပါဝင်နေတာကြောင့်ဆေးကုသမှုခံယူနေရတယ်လို့လည်းသိရပါဗျ။စစ်ကောင်စီဟာမတ်လ17ရက်နေ့ကလည်းပုံနာကျုံမြို့နယ်ကုန်းတော်ရွာကိုပေါင်900ဘုံသီးတွေကျဲချခဲ့တာရှိပြီးအိမ်ငါးလုံးထပ်မံဲပျက်စီးခဲ့တယ်လို့မတ်လ22ရက်နေ့မှာလည်းပုံနာကျုံမြို့နယ်ကကြော်စံရွာနဲ့ပေါတော့ညမြို့နယ်ကတဲကုံရွာကိုလေကြောင်းကနေတိုက်ခတ်ခဲ့တာကြောင့်နေအိမ်စာတင်ကျောင်းနဲ့ဘုံကြီးကျောင်းတွေပျက်စီးခဲ့ရတယ်လို့မှတ်တမ်းတွေရသိရပါတယ်။ရခိုင်တပ်တော် AA ကစစ်တွေမျိုးကိုတိမ့်ပိုင်နိုင်ရေးထိုးစစ်ဆင်နေချိန်မှာစစ်ကောင်စီကမြို့ပတ်ဝန်းကျင်နေရာတွေကိုလေကြောင်းလက်နက်ကြီးနဲ့ drone တွေအသုံးပြုတိုက်ခိုက်နေတာပဲဖြစ်ပါတယ်။ဒါ့အပြင်ရခိုင်တပ်တော် AA ဟာရခိုင်ပြည်နယ်ကစစ်တွေနဲ့ကြောက်ဖြူမျိုးကိုတိမ့်ယူနိုင်ရေးတိုက်ပွဲတွေပေါ်ဆောင်နေတယ်လို့အေရီတိုင်းပဲခူးတိုင်းနဲ့မကွေးတိုင်းတွင်းကစစ်ကောင်စီစခန်းချို့ကိုလည်းတော်လိုင်းပူပေါင်းတပ်ဖွဲ့တွေနဲ့အတူတိုက်ခတ်နေခြင်းလည်းဖြစ်ပါတယ်ခင်ဗျာ။ခုတခါတင်ဆက်ပေးမှာကတော့တနိုင်းလီတို့လမ်းမပေါ်ကလာဝါရွာမှာ KIA ပူးပေါင်းတပ်နဲ့စစ်ကောင်စီပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ကချင်ပြည်နယ်ဖားကဲ့မြို့နယ်တနိုင်းလီတို့လမ်းမပေါ်ကလာဝါကျေးရွာနီးမှာစစ်ကောင်စီနဲ့ပြည်သူ့စစ်ပူးပေါင်းဖွဲ့နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ဦးဆောင်တဲ့ပူးပေါင်းတပ်တို့ကြားမတ်လ25ရက်နေ့တိုက်ပွဲတွေပြင်းထန်နေစေလို့ KIA သတင်းပြန်ကြားရေးဌာနကအသိပေးပါတယ်။စစ်ကောင်စီလက်အောက်ခံမင်းစီတပ်ပြည်သူ့စစ်ဖွဲ့ကတနိုင်းလီတို့လမ်းပိုင်းကလာဝါကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲတွေဖြစ်နေပြီးမရန်ကထောင်ဂိမ်းမှာရှိတဲ့စစ်ကောင်စီတပ်နဲ့ကာမိုင်းဗျူဟာမှာရှိတဲ့စစ်ကောင်စီတပ်တွေအင်အားတိုးချဲ့နေတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဟာပြီးခဲ့တဲ့3ရက်လောက်ကစပြီးမရန်ကထောင်ဂိတ်ကိုပိတ်ခါစစ်ရေးလှုပ်ရှားလာတယ်လို့မင်းစီတပ်ပြည်သူ့စစ်ဖွဲ့ဟာလည်းလာဝါကျေးရွာဘက်ကိုစစ်ကြောင်းထိုးလာခဲ့တာလို့ဖော်ပြပါတယ်။လက်ရှိမှာ KIA ဦးဆောင်တဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီလက်အောက်ခံခလာရ298ဒွန်ပေါင်မှာရှိတဲ့စစ်ကောင်စီတပ်ခလာရ3မင်းစီတပ်ပြည်သူ့စစ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေစေလို့သိရပါတယ်။တိုက်ပွဲကြောင့်လာဝါကျေးရွာနဲ့အနီးနားကဒေသနေပြည်သူတွေဘေးလွတ်ရာကိုတင်းရှောင်နေကြရတယ်လို့လည်းသိရပါတယ်။စစ်ကောင်စီတပ်ဟာဖားကဲ့မြို့နယ်ကတနိုင်းလီတို့လမ်းတစ်လျှောက်ပူတာအိုဆွန်ပရာဘွန်လမ်းပိုင်းနဲ့ဝိုင်းမော်လမ်းမြန်ဒေသဘက်မှာလည်းစစ်ရေးလှုပ်ရှားနေပြီးဒေသနေပြည်သူတွေကိုအတင်းကျပ်စစ်ဆင်မိမြန်တာအထမဖမ်းဆီးခေါ်ဆောင်တာတွေရှိနေတယ်လို့လည်းဒေသသတင်းရင်းမြစ်တွေကအသိပေးပါတယ်။KIA ပူးပေါင်းတပ်ကလည်းဗမာမျိုးကိုအပီးစီသိမ်းပိုင်နိုင်ရေးဆက်လက်ကြိုးပမ်းနေတယ်လို့ရှေ့တန်းသတင်းရင်းမြစ်တွေရဲ့ပြောဆိုချက်ကိုကိုးကားပြီး KIA သတင်းပြန်ကြားရေးဌာနကဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးမြန်မာထိုင်းနယ်စပ်မှာရှိတဲ့ကလက်ဒေးစစ်တပ်စခန်းကို KNLA ဦးဆောင်တဲ့ပူးပေါင်းတပ်တွေသိမ်းပိုင်ရရှိတဲ့သတင်းကိုတင်ဆက်ပေးပါမယ်။ မြန်မာထိုင်းနယ်စပ်အနီးမှာရှိတဲ့စစ်ကောင်စီရဲ့ Clade Tuscan ကို KNL ဦးဆောင်တဲ့ပူးပေါင်းတပ်တွေမနေ့ကမတ်လ25ရက်ညနေပိုင်းမှာတင်ယူနိုင်ခဲ့တယ်လို့နယ်စပ်သတင်းရင်းမြစ်တွေကဆိုပါတယ်။ KNU တပ်မှခုနှစ်နယ်မြေဖြစ်တဲ့လိုင်းပွဲမြို့နယ်တွေကစစ်ကောင်စီရဲ့ Clade Tuscan ကို KNL ဦးဆောင်တဲ့ပူးပေါင်းတပ်တွေမတ်လ22ရက်ကစတင်တိုက်ခိုက်တာဖြစ်ပြီး၄ရက်ကြာမှစခန်းသိမ်းနိုင်ခဲ့တာလို့သိရပါတယ်။ဒီစခန်းဟာမြန်မာထိုင်းနယ်စပ်မှာရှိပြီးတော့နယ်စပ်စီးနဲ့3ကီလိုမီတာသာကွာဝေးတာမို့တိုက်ပွဲဖြစ်နေချိန်မှာထိုင်းဘက်ကလုံခြုံရေးမြင့်တင်ထားပြီးစခန်းသိမ်းတိုက်ပွဲကိုအနီးကပ်စောင့်ကြည့်ခဲ့တယ်လို့ထိုင်းဘက်ကလာတဲ့သတင်းတွေအရသိရပါတယ်။ဒီစကမ်းမကြဖို့စစ်ကောင်စီလက်ထက်က Yak-130 MiG-29 စတဲ့တိုက်လေယာဉ်တွေတုံးပြီးဘုံကျဲတာတိုက်ခိုက်ရေးရဟန်းရင်နဲ့လေကြောင်းပစ်ကူပေးတာတွေရှိခဲ့ပေမဲ့ထိရောက်မှုမရှိတာကြောင့် KNU ကစခန်းကိုသိမ်းထိုင်ခဲ့တာလို့ထိုင်းသတင်းဌာနတွေကဖော်ပြပါတယ်။ကလဲဒေးတက်စကန်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေထွက်ပြေးသွားကြတာရှိသလိုအနီးတစ်ဝိုက်မှာရှိတဲ့ကလဲဒေးနယ်နိုလော်ဖလိုကျေးရွာတွေကဒေသခံတွေထိုင်းဘက်ခြမ်းကိုဆစ်ရှောင်နေရတယ်လို့လည်းနယ်စပ်သတင်းရင်းမြစ်တွေကအသိပေးပါတယ်။စခန်းသိမ်းတိုက်ပွဲနဲ့ပတ်သက်လို့ KNU ဘက်ကတော့ဒီနေ့မတ်လ26ရက်မနက်7:00ဝန်းကျင်အထိထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။မတ်လ14ရက်နေ့တုန်းကလည်း KNL ဦးဆောင်တဲ့ပူးပေါင်းတပ်တွေဟာ KNU တပ်မဟာခွနစ်နယ်မြေတွေကစစ်ကောင်စီရဲ့ပူလူတူတက်စကန်ကိုသိမ်းပိုင်နိုင်ခဲ့ရမှာစစ်တပ်ဘက်က12ဦးသေဆုံးပြီး11ဦးထိုင်းဘက်ခြမ်းကိုထွက်ပြေးသွားတယ်လို့ KNU ဗဟိုကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။အခုတခါထိုင်းနိုင်ငံမှာမူရစ်ဆေးတွေဖန်ဆီးရမိမှုဟာမိမိတို့အဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့ KNL စစ်ရုံးချုပ်ထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာဖမ်းမိခဲ့တဲ့မူရစ်ဆေးဝါးတွေနဲ့ပတ်သက်လို့ဆက်ဆိုင်ပတ်သက်မှုမရှိလို့ကရင်မျိုးသားစစ်ရုံး KNU ရဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNL စစ်ရုံးချုပ်ကဒီကနေ့မတ်လ26ရက်မှာထုတ်ပြန်ကြေညာပါတယ်။မတ်လ27ရက်ကထိုင်းနိုင်ငံအတွင်းမူရစ်ဆေးဝါးဖမ်းဆီးရမိမှုဖြစ်စဉ်မှာကရင်အဖွဲ့အစည်းတစ်ခုခုနဲ့ပတ်သက်နေတယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်အခုလိုကြေညာချက်ထုတ်ပြန်ရတာလို့ KNL စစ်ရုံးချုပ်ကဆိုပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေကုန်တင်ကားနဲ့တင်ဆောင်လာတဲ့စိတ်ကြွဆေးပြား18တန်းနဲ့မူရစ်ဆေးတွေကိုထိုင်းရဲတပ်ဖွဲ့ကမတ်လ21ရက်နေ့လယ်ပိုင်းမှာနခွန်စဝံမြို့မှာဖမ်းမိခဲ့တာရှိပါတယ်။ KNL ထုတ်ပြန်ချက်ထဲမှာမူရစ်ဆေးဝါးထုတ်လုပ်တာဖြန့်ဖြူးတာရောင်းဝယ်ဖောက်ကားတာစတဲ့လုပ်ငန်းတွေကိုနိုင်ငံတကာကစန့်ကျင်ရှုံချနေတယ်လို့ KNU KNL အနေနဲ့လည်းအားပေးထောက်ခံတာမျိုးမရှိဘဲနိုင်ငံတကာနဲ့အတူစန့်ကျင်ရှုံချတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ကရင်မျိုးသားလူမျိုးရေးတပ်မတော် KNL ဟာကရင်မျိုးသားစီယုံ KNU ရဲ့နိုင်ငံရေးဥဆောင်မှုကိုခံယူကျင့်သုံးနေတဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပြီးမူရစ်ဆေးဝါးနဲ့ပတ်သက်ရင် KNU KNL ဟာတော်လှန်ရေးတမန်တလျှောက်ကင်းရှင်းစွာရပ်တည်လာခဲ့တဲ့အဖွဲ့အစည်းလည်းဖြစ်တယ်လို့အသိပေးထားပါဗျ။ KNU အုပ်ချုပ်တဲ့နယ်မြေတွင်းမှာမူရစ်ဆေးဝါးနဲ့ဆိုင်တဲ့ပြစ်မှုကျူးလွန်သူတွေကိုလည်းအဖွဲ့ရဲ့တည်ဆဲဥပဒေနဲ့အညီရယူသွားမယ်လို့ထုတ်ပြန်ထားပါဗျ။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံဘက်ကိုပို့မယ်လို့ယူဆရတဲ့မူရစ်ကုန်ချမ်းဓာတ်ရုပ်ဆေးဝါးတွေကိုကိုယ်တော်တခုတွင်းကနေမလ25ရက်မနက်ပိုင်းမှာပိုင်ရှင်မဲ့တင်းစီရမိခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပြီးမှာကတော့ကလေးမြို့နယ်တွင်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအန္တရာယ်ကင်းစေဖို့အတွက်ကလေးပကဖမှဘုံခုချင်း24ပေးကကူညီတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ကလေးမြို့နယ်တွင်းရှိကျေးရွာနေလူလူနဲ့ NUG မြေပြင်စာသင်ကျောင်းတွေကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအန္တရာယ်ကင်းစေဖို့အတွက်ကလေးပကဖကဘုံခုချင်း24ပေးကကူညီခဲ့ပါတယ်။ကလေးမြို့နယ်အတွင်းရှိကျေးရွာနေလူလူနဲ့ NUG မြေပြင်စာသင်ကျောင်းတွေကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအန္တရာယ်ကင်းစေဖို့အတွက်ဘေးကင်းရေးမျိုးအစီအစဉ်ဖြစ်ဘုံကိုချင်းတူဖော်ရဲ့ထောက်ပံ့ဝေးပေးခြင်းဘေးအန္တရာယ်ရောကြရေးဇက်တိုက်လေ့ကျင့်ခန်းတွေပြုလုပ်ပေးနေတယ်လို့မတ်လ26ရက်မှာပကဖအတန်ကဖော်ပြပါဗါတယ်။အဆိုပါဘေးကင်းရေးမျိုးအစီအစဉ်ကိုကလေးမြို့နယ်ပကဖပအဖဖက်ဒရယ်ပညာရေးပုတ်ဖွဲ့အခြေခံတမွေးပညာကော်မတီကလေးခရိုင်မိုဘိုင်းမက်ဒီကယ်တင်းဝက်စ်ဒီဗီရှင်တို့ကပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့မင်းစီရန်တို့ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်ကြကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုမင်းယူကတင်ပြပေးသွားအောင်မှာဖြစ်ပါတယ်ရှင်
။ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်မတ်လ26ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်အကြံဖက်စစ်အုပ်စုကိုအပီးတိုင်ဖြိုလဲချနိုင်ဖို့အရှိုက်ထိစေမဲ့စစ်ရေးကဏ္ဍအားကောင်းစေရေးအတွက်အားလုံးပူးပေါင်းအားဖြည့်ပေးကြဖို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်အကြံဖက်စစ်အုပ်စုကိုအပီးတိုင်ဖြိုလဲချနိုင်ဖို့အရှိုက်ထိစေမဲ့စည်ရေးကဏ္ဍအားကောင်းစေရေးအတွက်အားလုံးပူးပေါင်းအားဖြည့်ပေးကြရန်ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကတိုက်တွန်းပြောကြားလိုက်ပါတယ်။2025ခုနှစ်မတ်လ25ရက်မှာကျင်းပပြုလုပ်ခဲ့တဲ့ကိုမြင့်ဆောင်2025အစိုးရအဖွဲ့အစည်းအဝေးမှာပြည်ထောင်စုဝန်ကြီးချုပ်ကတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။ တစ်ဖက်မှာလည်းတော်လိုင်းရေးဦးဆောင်အဖွဲ့တွေအားလုံးပြင်ဆင်နေကြတဲ့ Federal အသွင်ကူးပြောင်းရေးအစီအမံဆိုင်ရာလုပ်ငန်းစဉ်ကိုလည်းတွန်းတွန်းတိုက်နဲ့သွားနိုင်ဖို့လိုမှာဖြစ်ပါတယ်ပြည်ထောင်စုနဲ့ Federal Unit တွေဟန်ချက်ညီညီအချိတ်ဆက်မိမိသွားနိုင်ဖို့ကလည်းအင်မတန်အရေးကြီးတာမို့ဒီအတွက်လည်းအစိုးရတာဝန်ရှိသူတွေအနေနဲ့ AFTA ရေးဆွဲရေးလုပ်ငန်းစဉ်မှာပါဝင်နေကြတဲ့အဖွဲ့တွေကိုတည်တည်ချာချာတိုက်တွန်းပြောကြားပေးစီခြင်းပါတယ်လို့ပြည်ထောင်စုဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်အဲဒီနောက်ပြည်ထောင်စုဝန်ကြီးချုပ်ကတင်ပြလာတာတွေကိုပြန်လည်ရှင်းလင်းဆွေးနွေးပြီးယာယီသမရဒူဝါလက်ရှိလာကညီကုန်းချုပ်အမှစကားပြောကြားကအစည်းအဝေးကိုရုပ်သိမ်းခဲ့ပါတယ်အစည်းအဝေးသို့ယာယီသမရဒူဝါလက်ရှိလာပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းတို့အပါအဝင်ပြည်ထောင်စုဝန်ကြီးများဒုဝန်ကြီးများတက်ရောက်ခဲ့ကြပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ကိုစရာသော Nitrate SAE မွေးနေ့အမှတ်တရအဖြစ် ABSDF တို့မတ်ဒဇင်ညွန့်အောင်မှထောက်ပို့ကူညီတဲ့သတင်းကိုတင်ပြပေးပါမယ်။ကိုစရာသော Nitrate SAE မွေးနေ့အမှတ်တရအဖြစ် ABSDF တို့မတ်ဒဇင်ညွန့်အောင်မှထောက်ပို့ကူညီခဲ့တယ်လို့မတ်လ26ရက်မှာ ABSDF ကအသိပေးကြေညာထားပါတယ်။ကိုစရာသော Nitrate SAE မွေးနေ့အမှတ်တရအဖြစ်ကူညီထောက်ပံ့ပေးပါသောမတ်ဒဇင်ညွန့်အောင်အားအထူးကျေးဇူးတင်ရှိပါတယ်လို့ဖော်ပြပါတယ်ဒါအပြင်တော်လိုင်းရင်မှာကျွေလွန့်သွားခဲ့တဲ့သူရဲကောင်းတဦးလဲဖြစ်အမှုပညာရှင်တဦးလဲဖြစ်တဲ့ကိုစရာတော်ရဲ့ဒီနေ့မှာကြာရောက်တဲ့44နှစ်မြောက်မွေးနေ့ရက်မြတ်ကိုနွေဦးတော်လိုင်းရင်မှာအဖွဲ့အစည်းများမိတ်ဆွေတငယ်ချင်းများနဲ့တော်လန်ပြည်သူများမှဆိုရှယ်မီဒီယာအသီးသီး၌မွေးနေ့ဆုတောင်းနေအတူဆုတောင်းမြတ်တာများပို့သ၍ရေးသားခဲ့ကြပါတယ်ခင်ဗျာဆက်လက်ပြီးဒေါ်ဆန်းစုကြည်ရဲ့သားငယ်ကိုထိန်လင်းကင်ဦးဆောင်သော82ဘာမားမြေပြင်အဖွဲ့ကရေတန်းဆက်တလုံးကိုအောင်မြင်စွာတက်ဆင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ဒေါ်ဆန်းစုကြည်ရဲ့သားငယ်ကိုထိန်လင်းကင်ဦးဆောင်သော82ဘာမားမြေပြင်အဖွဲ့ကကရင်ပြည်နယ်လွမြောက်နယ်မြေတနီယာတွင်တောက်သုံးရေအတွက်ရေတန်းဆက်တလုံးကိုအောင်မြင်စွာတက်ဆင်ခဲ့ပါသည်။ကင်ဦးဆောင်သော82ဘာမားမြေပြင်အဖွဲ့သည်ယခုလတွင်ကရင်ပြည်နယ်လွမြောက်တနီယာတွင်တောက်သုံးရေအတွက်ရေတန်းဆက်တလုံးကိုအောင်မြင်စွာတက်ဆင်ပေးခဲ့ပြီးဖြစ်တယ်လို့သိရပါတယ်။ဖုံဖုံအရှင်သာဗရဆောင်ရွက်သောအဝစီတွင် Solar Pump and Pipeline Installation လုပ်ငန်းများအားလုံးသည်82ဘာမား Ground Team နှင့်အတူပူးပေါင်းကူညီတက်ဆင်ဆောင်ရွက်ခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီးလက်ရှိဖက်စစ်တပ်ဟာမကြခင်ကာလမှာမရှုမလရှုံးနိမ့်ပြီးလက်နက်ချရတော့မှအသေးချဖြစ်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။လက်ရှိဖက်စစ်တပ်ဟာမကြခင်ကာလမှာမရှုမလရှုံးနိမ့်ပြီးလက်နက်ချရတော့မှအသေးချဖြစ်တယ်လို့နော်ဝေးဆိုင်ရာ NUG ကိုယ်စားလှယ်ဦးမောင်မောင်မြင့်ကမတ်လအတွင်းမှာရေးသားဆိုထားပါတယ်။အခြေခံဥပဒေနဲ့နိုင်ငံတော်ကိုသစ္စာပေါက်ဖြတ်ပြီးအကြိမ်ကြိမ်အာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ဟာဒီကနေ့မှကိုယ့်ပြည်သူတွေကိုနှိပ်စက်တပ်ဖြတ်ပြီးစစ်ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့ဖက်ဆစ်စစ်တပ်ဖြစ်သွားခဲ့ပါပြီ။တခါကဖက်ဆစ်ဂျပန်တွေကိုမြန်မာပြည်သူတွေကတော်လှန်ခဲ့တယ်လို့ပဲလက်ရှိဖက်ဆစ်စစ်တပ်ကိုလည်းမြန်မာပြည်သူတွေကတခဲနဲ့တော်လှန်နေကြပြီဖြစ်ပါတယ်။တခါကမြန်မာပြည်ကိုစိုးမိုးအုပ်ချုပ်ခဲ့ကြတဲ့ဖက်ဆစ်ဂျပန်တွေမရှုမလရှုံးနိမ့်သွားခဲ့ကြသလိုပဲလက်ရှိဖက်ဆစ်တပ်ဟာလည်းမကြခင်ကာလမှာမရှုမလရှုံးနိမ့်ပြီးလက်နက်ချရတော့မှအသေးချာပါပဲလို့ဆိုပါတယ်။အကြမ်းဖက်စစ်ကောင်စီဟာရန်ကုန်မင်းလေးအမြန်လမ်းမကြီးပေါ်မှာပင်တော်လိုင်းတပ်များဤတိုက်ခိုက်မှုကိုမကြခဏခံနေရပြီးစကိုင်းတိုင်းမကွေးတိုင်းနဲ့စတဲ့တိုင်းဒေသကြီးနဲ့ပြည်နယ်တို့မှာနယ်မြေစိုးမိုးမှုမရှိတော့ဘူးဖြစ်ပါတယ်ခင်ဗျာ။ဆလဘီစစ်ကောင်းဆောင်မင်းအွန်လိုင်းကို BIMSTEP ညီလာခံတက်ရန်ဖိတ်ကြားမှုကိုပြန်ရုပ်သိမ်းဖို့အရက်ဖက်အဖွဲ့တွေတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အကြမ်းဖက်စစ်ကောင်းဆောင်မင်းအွန်လိုင်းကို BIMSTEP ညီလာခံတက်ဖို့ဖိတ်ကြားတာကိုပြန်ရုပ်သိမ်းပေးဖို့လူခွင့်ရေးတက်ကြွလှုပ်ရှားနေတဲ့မြန်မာအရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာဧပြီ3ရက်နဲ့4ရက်မှာကျင်းပမဲ့ BIMSTEP ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့စစ်ကောင်းဆောင်မင်းအွန်လိုင်းကိုဖိတ်ကြားထားတယ်လို့ထိုင်းသတင်းဌာနအချို့ကဖော်ပြခဲ့တာနဲ့ပတ်သက်လို့အခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဘင်္ဂလားပင်လယ်အော်ဒေသအတွင်းကဏ္ဍဆောင်နည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးဥဆောင်ဥရွတ်ပြုမှုအစီအစဉ် BIMSTEP ထိပ်သီးအစည်းအဝေးပွဲကိုစစ်ရာဇဝတ်ကောင်မင်းအွန်လိုင်းတက်ရောက်မဲ့အစီအစဉ်ဟာမြန်မာပြည်သူတို့ရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီမျှော်မှန်းချက်တွေအပေါ်ပြောင်ပြောင်တင်းတင်းစော်ကားလိုက်တာလို့လူ့အခွင့်အရေးတက်ကြွလှုပ်ရှားနေတဲ့ Justice for Myanmar ကထုတ်ပြန်ပြောဆိုလိုက်ပါတယ်။ထို့အတူစစ်ကောင်းဆောင်မင်းအွန်လိုင်းကို BIMSTEP ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ဖိတ်ကြားခဲ့တဲ့ထိုင်းအစိုးရရဲ့ဆုံးဖြတ်ချက်ကိုအရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Defend Myanmar Democracy DMD အဖွဲ့ကလည်းရှုတ်ချထားပါတယ်စေရာဇွဲကောင်ကိုဖိတ်ခေါ်ပြီးကော်ဇော်နီခင်းကကြိုဆိုခဲ့မယ်ဆိုရင်ထိုင်းနိုင်ငံအနေနဲ့တန်ကင်းတမန်ကင်းလှုပ်ဆောင်တာမျိုးမဟုတ်တော့ဘဲရာဇွဲမှုတွေမှာကြံရပါဖြစ်သွားနိုင်တယ်လို့ Defend Myanmar Democracy ကထောက်ပြထားပါတယ် ဒါအပြင်မြန်မာပြည်သူတွေအပေါ်သစ္စာဖောက်ရရောက်သွားနိုင်တယ်လို့ဒေတာတွင်တရားမျှတမှုနဲ့ဒီမိုကရေစီအရေးပူးပေါင်းဆောင်ရွက်မှုဆိုတဲ့အခြေခံမူတွေကိုလည်းဖျက်ဆီးရရောက်သွားနိုင်တယ်လို့လည်းအသိပေးထားပါတယ်။အိန္ဒိယ၊နီပေါ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊မြန်မာ၊ထိုင်းနဲ့သီရိလင်္ကာတို့ပါဝင်တဲ့ဘင်စတက်အဖွဲ့ဆိုတာဘင်္ဂလားပင်လယ်အော်ဒေတာတွင်မှာရှိတဲ့အဖွဲ့ဝင်နိုင်ငံတွေကြားငြိမ်းချမ်းရေး၊စီးပွားရေးတိုးတက်မှုနဲ့လူနေမှုအဆင့်အတန်းမြင့်တင်ရေးအားပေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့ဖြစ်တာကြောင့်ဖွဲ့ဝင်နိုင်ငံတွေအနေနဲ့ရာဇဝတ်မှုကျူးလွန်နေတဲ့မြန်မာစစ်အုပ်စုကိုအတိအမှတ်မပြုဖို့မင်းအောင်လှိုင်နဲ့သူ့ရဲ့ကိုယ်စားလှယ်တွေကိုထိတ်သီးအစည်းအဝေးတွေကဖယ်ရှားဖို့လူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းတောင်းဆိုနေတာပဲဖြစ်ပါတယ်အာဆီယံအနေနဲ့ထိပ်သီးအစည်းအဝေးတွေမှာမြန်မာစစ်ကောင်းဆောင်ကိုဖယ်ရှားထားပေမဲ့ဘင်းစတက်အဖွဲ့ကမြန်မာစစ်အုပ်စုကိုအတိမတ်ပြုဆက်လက်ဆက်ဆံနေပြီး2022ခုနှစ်ထဲမှာအဖွဲ့ရဲ့ဗရင်ဂျင်စာတန်းကိုလက်မှတ်ထိုးဖို့မင်းအွန်လိုင်းကိုဖိတ်ကြားခဲ့တယ်လို့မှတ်တမ်းတွေအရသိရပါတယ်။ဒါအပြင်2022ခုနှစ်တုန်းကသီရိလင်္ကာနိုင်ငံမှာကျင်းပခဲ့တဲ့ဘင်းစတက်အဖွဲ့ဝင်နိုင်ငံရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ခွင့်ပြုခဲ့တယ်လို့2024ခုနှစ်အတွင်းမှာလဲစတောက်ထအချိန်မြောက်ဘင်းစတက်အဖွဲ့နိုင်ငံတော်လုံခြုံရေးအကြီးအကဲများအစည်းအဝေးကိုမြန်မာစစ်အုပ်စုကိုအင်ရှင်အဖြစ်လက်ခံကျင်းပခွင့်ပေးခဲ့တယ်ဆိုတဲ့မှတ်တမ်းလည်းရှိခဲ့ပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ကပောညီနောင် project ဟာတမူးမြို့သိမ်းစစ်စင်ရေးအတွက်အလွန်အရေးကြီးတဲ့ project ဖြစ်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ကပောညီနောင် project ကိုမတ်လ22ရက်နေ့ကစတင်ပြီးကန်ဆန်းမဲရောင်းချခြင်းဖြင့်လိုအပ်နေတဲ့ရန်မုံငွေ3,000ကိုရှာဖွေသွားမှာဖြစ်ပါတယ်။ကန်ဆန်းမဲတစ်ဆောင်ကိုပြည်တွင်းမှာရှိကြတဲ့တော်လန်ပြည်သူတဦးစီတိုင်းပါဝင်နိုင်အောင်ကန်ဆန်းမဲလက်မှတ်တစ်ဆောင် 9,000 ကျပ်သတ်မှတ်ထားပြီးပြည်ပရောက်တော်လံပြည်သူများအနေဖြင့်သတ်မှတ်ထားတဲ့နိုင်ငံတကာဈေးနှုန်းအတိုင်းဝယ်ယူပေးကြဖို့အသိပေးထားပါတယ်။ကပောညီနောင်ကမ်ပိန်းဟာလက်ရှိတမူးမြို့သိမ်းစစ်စင်ရေးကိုဆင်နွှဲနေတဲ့အမတ်တစ်စစ်ဒေသကလေးခရိုင်နဲ့တမူးခရိုင်တို့ပထမဆုံးအကြိမ်ပူးပေါင်းပြီးပြုလုပ်တဲ့နှစ်ခရိုင်ပေါင်းကမ်ပိန်းဖြစ်ပါတယ်။ဒီကမ်ပိန်းမှာပါဝင်ကြတဲ့တရင်တပ်ဖွဲ့တွေဟာဆိုရင်အမတ်တစ်စစ်ဒေသရဲ့ COC အောက်မှာအပြည့်အဝတာဝန်ထမ်းဆောင်နေကြတဲ့တရင်တပ်ဖွဲ့တွေပဲဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မနက်ဖြန်မလ29ရက်နေ့အတွက်မူလဝေဒခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာတိမ်သင့်တင်ဖြစ်ထွားနိုင်ပြီးကပ်ပလီပင်လယ်ပြင်နဲ့ကျန်ဘင်္ဂလားပင်လယ်အော်တို့မှာအများအပြားသားရနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်၊ရခိုင်ကန်ယူရန်၊မြို့ဝကျုံမော်ဒေသတွေနဲ့မုတ်တမခွေတို့မှာလေဟာအနောက်နောက်တောင်ပိုင်းကနေတနင်္သာရီ10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအသင့်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့မုန်ပြင်းနဲ့မှာတိမ်အသင့်တင်ဖြစ်ထွားနိုင်ပြီးကျန်တိုင်းဒေသကြီးနဲ့ပြည်နယ်တို့မှာအများအပြားသားရနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။မြူချိန်တွေကတော့တနင်္သာရီတိုင်းဒေသကြီးကချင်းပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင်။ Radio NUG မှဆက်လက်တင်လှည့်နေပါတယ်။တော်တာရှင်များရှင်ဒီနေ့ညရဲ့တော်လိုင်းရေးကဗျာကဏ္ဍမှာတော့ဝင်းမင်းခိုင်ရှေးဖွဲ့ထားပြီးຫນွေဦးမိုးခန်းစားရွတ်ဖတ်ပြီးထားတဲ့ကျွမ်းကျင်သူလို့အမည်ရတဲ့ကဗျာကိုနားတော်တာဆင်ပြီးကြပါအောင်ရှင
်ကျွမ်းကျင်သူကျွမ်းကျင်သူဆိုတဲ့သမတ်ချက်ကသူ့မှာဘလောက်ထိကြွယ်ဝတဲ့သိမြင်နှံ့ဆက်မှုတွေရှိသလဲအမှန်တရားကိုဘလောက်ထိချီးကပ်နိုင်စွမ်းရှိသလဲဆိုတဲ့ပြည့်စုံမှုနဲ့အစာတွတ်တယ်။လက်နက်ကျွမ်းကျင်သူ၊စီးပွားရေးကျွမ်းကျင်သူ၊ယောဂဗေဒရှာဖွေရေးကျွမ်းကျင်သူ၊သက်ဆိုင်ရာဘာသာရေးအလိုက်ကျွမ်းကျင်ကြသူအားလုံးဟာသူတို့နယ်ပယ်အသီးသီးမှာတော့ဖျားထက်ပိုတိကျသူတွေအစဉ်အလာရှိတယ်၊တပါရှိတယ်၊ကျွမ်းကျင်သူလို့အသည့်မှတ်ပြုလောက်တဲ့တက်တည်အထောက်အထားရှိတယ်အမေရိကအရေးကျွမ်းကျင်သူဥရောပအရေးကျွမ်းကျင်သူအာရှအရေးကျွမ်းကျင်သူဗမာပြည်အရေးကျွမ်းကျင်သူတဲ့တချို့ကျွမ်းကျင်သူတွေကပညာရှင်တွေအားလုံးတလေးတစားအသည့်မှတ်ပြုခံရသူတွေတချို့ကျွမ်းကျင်သူတွေကမီဒီယာတချို့ကအလုပ်ဖြစ်ဖို့ဖုတ်ပူမိတိုက်ထုတ်လုပ်လိုက်တဲ့ကျွမ်းကျင်သူတွေတချို့ကျွမ်းကျင်သူတွေကရန်သူဘက်ကလော်ဘီတွေထတ်တောင်းလက်ဆောင်ထက်နေတဲ့ရန်သူဘက်ကဂုံထူးပွဲထူးတွေချီးမြှင့်ပေးသနာလောက်တဲ့တော်လန်ရေးကိုပုံဖြက်ပြည်သူတွေကိုစိတ်တက်ပြပြအောင်ကျွမ်းကျင်မှုရှိရှိကိုယ့်လူသူ့ဘက်သာလုံနေသူတွေဖြစ်တယ်တချို့ကရည်ရွယ်ချက်ရှိရှိမဟုတ်ပေမဲ့ မရှိရွယ်ပဲရန်သူကိုအလုတ်ချွေးပြုမိနေသူတွေရှိကောင်းရှိနေခဲ့ကြတယ်။ခမားကကျွန်တော်တို့အရေးကျွမ်းကျင်တဲ့သူလားနိုင်ငံရေးလောကရဲ့အထက်မြင့်တိုက်ခေါမိုးတွေပေါ်ကြိုးတန်းပြီးလမ်းလျှောက်ပြနေတဲ့ခမားကျွန်တော်တို့စောင့်ကြည့်နေကြတယ်။ကျွမ်းကျင်စွာကူးဖြတ်လုံမြောက်နိုင်ပါစေ။ဝင်းမင်းခိုင်
တော်တာရှင်ပေါင်းလို့ရှင်အခုဆက်လက်ပြီးနွေဦးပန် Spring Development Bank SDB အကြောင်းသိကောင်းစရာကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင
်နွေဦးပန်ဆိုတာနွေဦးဒေါ်လာရေးကြောင့်ပေါ်ပေါက်လာတဲ့ပန်စနစ်တစ်ခုဖြစ်တဲ့အပြင်စကားဆာရဲ့ဗန်ဒါရီထောက်တိုင်တွေကိုဖြိုချပြီးတော့ပြည်သူဗန်ဒါတည်ဆောက်နိုင်ဖို့အတွက်ခိုင်ခိုင်မာမာရည်တည်နေတဲ့ဘဏ်တစ်ခုဖြစ်ပါတယ်ဇာကစာရဲ့ဗဟုချုပ်ကင်မှုစနစ်အောက်မှာရှိနေတဲ့ဘဏ်ဒီမှာလူကြီးမင်းတို့ရဲ့ချွေးနယ်စာနဲ့ရှာဖွေထားတဲ့ငွေကြေးပိုင်ဆိုင်မှုတွေဆုံးရှုံးမှုမဖြစ်ရအောင်ငွေကြေးသုံးဆွဲမှုတွေနဲ့ပတ်သက်ပြီးတော့နောက်ကျောင်းလိုက်ခြင်းမခံရအောင်ကိုပိုင်ဆိုင်တဲ့ငွေကြေးကိုကိုယ်တိုင်စီမံပိုင်ခွင့်အပြည့်အဝရှိတဲ့လွတ်လပ်ခိုင်မာတဲ့နှွေဥပံမှာစတင်ရင်းနှီးမြှုပ်နှံဖို့ရေဒီယို NUG ကနေတဆင့်အကြံပြုချင်ပါတယ်နှွေဥပံမှာမြန်မာကျပ်ငွေအပါအဝင်နိုင်ငံတကာငွေကြေး10မျိုးပါအသုံးပြုလို့ရတာကြောင့်ပြည်တွင်းပြည်ပမှာရှိနေတဲ့သူတွေအချင်းချင်းအခမဲ့ငွေလွှဲတာငွေလက်ခံတာပြုလုပ်နိုင်တယ်လို့ fixed deposit စည်ရင်းသေးအငွေကိုငွေကြေး10မျိုးနဲ့အနှံပြီးတော့အတိုးနှုန်းရယူကနောက်ရေးအတွက်လုံခြုံစွာစုဆောင်ထားနိုင်ပါတယ်။ဒါအပြင်ရွှေစုရတာဝါသနာပါတဲ့သူတွေအတွက်ကဘာရွှေဈေးနှုန်းအတိုင်းရောင်းချပေးနေတဲ့ရွှေတုံတင်တွေဝယ်ယူထားပြီးရွှေစုအတိုးယူလို့ရပါတယ်။ပြင်ပရွှေဈေးနှုန်းတွေကိုကြည့်ပြီးခေါင်းကိုက်စရာမလိုသလိုအယောထွက်လက်ခလည်းပေးစရာမလိုတဲ့ SDB ရွှေကိုဝယ်ယူပြီးစိတ်အေးချမ်းသာစွာရင်းနှီးမြှုပ်နှံလိုက်ပါ။နှွေဥပံဆိုတာဗန်စနစ်တစ်ခုထက်ပိုသောဝန်ဆောင်မှုတွေကိုပေးနေတဲ့ဗန်ဖြစ်တဲ့အပြင်တော်လန်ရေးအတွက်အဓိကလိုအပ်နေတဲ့ဗန်ဒါရီလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့ဗန်တစ်ခုလည်းဖြစ်တာကြောင့်တာဝန်သိပြည်သူတိုင်းကရွေးဥပံအကောင့်ဖွင့်ပြီးဆရာနာရှင်ကိုအမြဲတော်လှန်နေဖို့လိုပါတယ်။ဒီလိုတော်လှန်နိုင်ဖို့ကိုယ်ပိုင်အီးမေးလ်တစ်ခုရှိရုံအင်တာနက်ရှိရုံနဲ့အချိန်မရွေးနေရာမရွေးလွယ်ကူစွာရွေးဥပံအကောင့်ဖွင့်လှစ်နိုင်ပါတယ်။ရွေးဥပံနဲ့ဘာတွေအသုံးပြုလို့ရလဲဆိုတော့လစဉ်ရွေးဥထီကန်ဆန်းနိုင်တယ်ရွေးဥပံမှာဖန်တီးထားတဲ့ Spring Bees Project မှာလဲ Telegram နဲ့အကောင့်ရှိရုံနဲ့ဝင်ရောက်ကစားနိုင်တယ်။ SCF ရွေးဥလူလူရန်ပုံငွေ platform မှာရှိနေတဲ့ campaign တွေမှာပါဝင်ထောက်ပို့နိုင်တယ်။ရဲဘော်တွေအတွက်လာစဉ် PRF member ကြီးပေးသွင်းနိုင်တယ်။ SDB payment နဲ့လက်ခံတဲ့တော်လန်ရေးထုတ်ကုန်တွေအခြားသောတော်လန်ရေး project တွေမှာလဲလုံခြုံစွာပါဝင်နိုင်ပါတယ်။ဒါကြောင့်တော်လန့်ပြည်သူတိုင်းမဖြစ်မနေဖွင့်ထားပြီးတော့အသုံးပြုတဲ့နဲ့ဘန်တစ်ခုဖြစ်ကြောင်းဒီနေရာလေးကနေတဆင့်သတင်းစကားပါခြင်းပါတယ်။လွတ်လပ်အေကန်၊ຫນွေဥပံ
Radio NUG သတင်းရှင်များရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုကိုတင်ဆက်ပေးရင်နှုတ်ဆက်လိုက်ခြင်းပါတယ်။ဒီဘက်တွင်သတင်းလေးကိုຫນွေဥသက်တာကအရှိပိုးကင်ဘာသာနဲ့ဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။သတင်းရှင်ပေါင်းတရားပြောရှင်ချမ်းမြေ့တဲ့ညာချမ်းဖြစ်ကြပါစေကြောင်းစုမုံကောင်းတောင်းလိုက်ရပါတယ်ရှင
်။အော်ချွန်လာဆိုင်ဗီဒီယိုအန်ယူဂျီကလွန်ွေထောင်ပန်စကက်ကေထောင်အကန်အကျုံတော့မလို့ပြောထောင်ပါပလုံမှုထောင်ပြတ်သခိုင်တော့စီလို့ယဲငွေဥဒတာလို့ချက်ပလက်နိုင်လဲနော်ခံပကောအစူရတီခေါင်ကနော်ဖက်ဒရယ်ယူနစ်အကလပန်ပုံတိုင်မှချမကော်မရှင်FSCCD စကိုင်းဖက်ဒရယ်ယူနစ်လို့တော့ဓာခွန်ချောအကုံဘုတ်ကိုယာယီတမတာဒီဝန်ဒူဂူဂလလီထောင်ဝိဒါချက်ပလန်ခံပကောအစိုးရဒီခေါကနာဖက်ဒရယ်ယူနစ်အကလပုံတိုင်မှဂျမကော်မရှင် FSCCD စကိုင်းဖက်ဒရယ်ယူနစ်လို့တော့နော်နေထုံနေကြည့်ရနေမာရှလာနေကြည့်လိုက်တော့လနာရီအခါနော်စွန်ပရက်ပောင်းကိုဓာခွန်မဝိဒါချောအကုံနော်မိဘချက်ပလန်တော့စီလို့ FSCC အတာအော်ပုတ်ကူတဲ့နော်စကိုင်းဖက်ဒရယ်ယူနစ်လို့တော့မာထားချမအနိုင်အကွာအပေါင်းကူယူစတာဘာလဖာလောထိုင်ဝိဒါချက်ခိုင်ကုန်တလားလေယာမမထိုင်ကလုတ်လဖာနော်လူဒါချပိုက်ကြမယူပုံတိုင်မမဖီဝိဒါအကောင်နော်လောထိုင်ကုန်သဘောတူထားလဖာထူလောင်ဝိဒါစီလို့ ချောအကုံဘူကမ္ဘကအစူရဒီခေါင်ကနာဖက်ဒရယ်ယူနီအကလာပုန်တိုင်မန်ချမာကော်မရှင် FSCC ဥက္ကဋ္ဌနိုင်ငံတော်ရာယီသမ္မတဒူဘာလက်ရှိလာနိုင်ငံလကဥက္ကဋ္ဌခေါင်ဘကဝန်ဒူကုတန်မန်ဝင်းခိုင်တန်အတွင်ရင်မှုအကုံလဲခေါင်ဘကဝန်ဒူခေါင်ဘကအစူရဒီခေါင်ကနာဖက်ဒရယ်ယူနီအကလာပုန်တိုင်မန်ချမာကော်မရှင် FSCC အတာဩစာရထောင်ဝေတာကွန်စကိုင်းဖက်ဒရယ်ယူနီလူတော်ဥက္ကဋ္ဌနိုင်ငံလကဥက္ကဋ္ဌဒီစကိုင်းဖက်ဒရယ်ယူနီလူတော်ကိုဇလက်တဲ့နော်ရထောင်ဝေတာစီတော့ကျပလာနိုင်နေပို့ကိုအစူရအိုးအိုးစကဲတိုင်ထားချက်လဖာမဖီပါလာဤပလနအန်ယူဂျီကပကဝွန်ဒူကုကလချောင်းထွေဝိဒါကျပလာမတ်လာအတောင်းနိုင်ချက်ကပတော်ဝေးအန်ယူဂျီအစူရဂျာကာလာတီတန်ဒရာပြည်သူအုတ်ချုပ်ရေဖော်ဆောင်မှုပို့ကိုကော်မတီချအုံးကုန်းကိုကော်မတီဥက္ကဋ္ဌမွေဝေးကပကဝွန်ဒူကုကလမဝင်းခိုင်တနော်အုတ်ချုပ်တာကလုတ်ချင်မလဖာအီမာခဆိုင်ဘူးတူမွေဝေးပုံမောက်အခါလူဒါအမိညူချချက်ဒီပြပြတတာမပါမအချစ်အနီလမွေကိုကဒီတီးရထားပါတူပိမာဘာသာမာနီဘီဝိတာအခြေအနေလမွဲအခုကျုံဒေတာထောထောကလာခွန်လာဝမဘာလော်ထိုင်ကုံမာချမနောဝန်တူကူကံလော်ဝိတာစီလောဘာချန်ဒီချက်ကဲတိုင်ထားချက်ယူကမလောလကိုင်မွဲကြီးဒုကနာအတာဩချာလကိုင်မွဲကြီးအာဂိုဝေပဟုအစူရတိုင်ကြထားဝိတာယူမာဘီဘာလာဧပလနောဘာချန်တာချက်တိုင်ကြလိုက်ရန်တရယူကဘကဝန်တူကူကံဆောင်ထွေလော်ဝိတာစီလောကျောကုံယူကဘကဝန်တူနိုင်ငံလကဝန်တူအမြဲတမ်းအတွင်းကုန်ဒီတွဲဖက်အတွင်းကုန်ဌာနဆိုင်ရာအတဩစာရေထောင်ဝိဒါစီလိုအနယူကြည်အစိုးရဝန်ထမ်းဒီဘာချန်တမွဲဟီပတ်တော်လုံးချကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပြည်သူ့လုံခြုံရေးတပ်ဖွဲ့ပြည်သူ့အုပ်ချုပ်ရေးတပ်ဖွဲ့ဒီဘာချန်တမွဲဟီပြည်မှုကျူးလွန်ခြင်းလဖာရာစခုတကိုင်းလိမ့်ပိုင်းချမကျူးလွန်ထားဒီဘာချန်တမွဲဟီအနယူကြည်ပဟုတိုင်ချထားလိုက်ကော်မတီကာကွယ်ရေးဝန်ဒူလောင်ထောင်းဒီပြည်ထရေးဝန်ဒူလောင်တောင်းတိုင်ချထားလိုက်ကော်မတီနော်အွန်လိုင်းဖန်ဦးစတိုင်ချာနေဝိဒါနော်အနယူကြည်အစိုးရပီတီရလောဝေတာစီလောဂျပန်နိုင်ငံကိုဒူးလီအစိုးရဖြည့်ဝေတာလိုက်ယူဒီပယောင်တာကပောင်ယူဦးတလက်အကလာဖန်ဖြည့်နေဝေတာပြပွန်ကကားကွန်ရဂျပန်ကိုဒူးလီအစိုးရစီဖြည့်ဝေတာလိုက်ယူအတာဩစာအခုပလန်ဒီကျုံချလာချလာမွန်ခွာပုံတိမ်မှာကျမအခုကျုံမာရှလာချစ်လိတ်တောင်ခါဒိတ်ခေါန်ထိုက်ဝါခေါန်ထိုက်အကလာဖန်ဦးဖြည့်ဝေတာလိုက်ကွန်ရနော်မာရှလာနိုင်ချစ်လိတ်တောင်ခါ KNU ဘဟုထောက်ထောင်ဝေတာဂျပန်နော်စီလော KNU ကရင်အမျိုးသားအစီအယောထိတ်ချုပ်ထားချက်လောင်တာဖို့မချုံမနဲ့ချက်ပြောင်းတာတောက်ချတာဒီကပောင်းယူခခိအခုကျုံဒူပလိုက်ရခိုင်ပန်ကိုတလိုက်တော့ကနောက်ဦးနော်တိချက်တိကရောက်ပွန်ချက်အကုတ်လဲထိတ်ချုပ်ထားချက်လောင်တာအာရှဖွန်တာဖန်တူနော်ပြောင်းတာမထိုင်ထိတ်ချုပ်ထိုင်ပြီမနေသူဒီအဒီတာဦးအာမဒီစုံပွန်အာမခလုံးလောင်ဝိတာကုံချက်လောင်တာဖန်ဦးနော်တိခါလောင်ဝိတာတိတ်နာဝိခိဦးလချာဒီဒရဒီကပောင်းယူခါလောင်ဝိတာတိတ်နာအောဝိတာကိုနေနော်စီလောမချုံမနဲ့ချက်ပြောင်းတာကုတ်လဲခါဝိတာတိတ်နာအခုကျုံအပြေးလို့ဩပါကမ္လောက်တဲ့နော်ဖုန်ပလီအောထားချလောင်တာအိုဘာကြိုင်ပါကအောဝိတာကုန်ကုတလိုက်တော့ကနော်ဖလုတ်ပုံညတီစခိလာလောင်ထကိုဒူးလီအစူရစမလူလိုက်ကြုံဖဲအိုဖိုတာတာပံအနာကဘဝတီပုံညအကံစတောက်ကေထောင်းအောအကလာဖန်စကားချက်ကေမလူနီဝိတာလိုက်အောနော်လောဝိတာစီလောစပလန်အလောင်ခိုင်ထားလပါနော်ထုံဖဲအိုဘာချက်ထိတ်ထိတ်တာနိုင်ငံရေးအကျဉ်းသားနော်အောလမောင်ဘာဆိုင်ဘူးတူမပြောင်းတာချောအချုံအကံအကံလက်နီဘာတတောက်ပပိုင်နော်ဘာတိကေထောင်းအောဝိတာစပလန်ထုံပတ်ဦးဘာချက်ထိတ်ထိတ်ထားနိုင်ငံရေးအကျဉ်းသားများနော်အော်လမောင်ဘာချက်ဘူးတူပြောင်းလောင်တာဒေါက်တာပပိုင်လနေဝိဒါအခုကျုံဘာတိကေထောင်းအော်ဝိဒါနော် AAPP လော်ဝိဒါစီလောမန္တလေးတနာအောင်မြေတာစံဒုကနာမန္တလေးဦးဘိုထုံပတ်နော်ဘာချက်ထိတ်ထိတ်ထားနိုင်ငံရေးအကျဉ်းသားကိုတီဟာနော်လက်ထုံပတ်ဦးအဝိကုဘုံအကျိတ်ကင်စာချချအော်ဝိဒါကိုပြောင်းလောင်တာလနေဝိဒါဒေါက်တာပပိုင်ပါအခုကျုံနိုင်ထုံနိုင်ချစ်ရဲ့နိုင်မာရှလာနိုင်ချစ်လက်တာကေဝလိမ့်နာရခနော်တိဝိဒါနော်စီလောတိဝိဒါကုံလောပလန်ထိုင်ဝိဒါအမိတာစုအောဝိဒါတိအဝိအလောင်းနော်လက်အမိတာစုအောအိုဖီလောင်ထိုင်လောအောဝိဒါနော်တရားပါစီလောကိုဒီဟာယုနှိမ်ထုံနှိမ်ချစ်တန်နေမချုံမနဲ့ချက်တော့အကုန်လဲဖုန်နေထားဝိဒါကုံဒီအကျံဖဲမှုတိုက်ဖြစ်ရေဥပတိပုံမှာရေချင်းနစ်ကကြီးရေချင်းညာနော်ဘာချွေထားတရားလောင်ပါဝိဒါထုံချစ်လိမ့်နေပယောင်တာမတရားလုံးနီအာနာကုံဘာချမ်းပေါထားတာမနှိမ်တဲ့နော်ဖုန်နေထားဝိဒါလောက်ကလေးလောက်ချက်ကနှိမ်လာခိုးထုံခွေရနှိမ်ချစ်လိမ့်ရတော့ပါနိုင်လာနိုင်ထုံလရတိုင်ချစ်တန်ကနော်ဘာဝိချက်ထိတ်တိတ်ထားတိုင်ဘာချက်ထိတ်တိတ်ထားမနိုင်အဖန်နော်လလနွေရခွေကလောင်ပါထုံအဝိဒါနော်စီလောချွန်နာကလူအန်ယူဂျီရေဒီယိုစတောက်ကဲတပုတ်ဝဲမှုဖာကမလို့တဲ့ကူကဒီစကုတ်ချစ်တာဒီမှာလောဆိုင်
ဒီကနေ့ကတော့ဒီညလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.6မီဂါဟတ်ဇ်တို့မှာဒ တိုက်ရိုက်ဖန်ယူနိုင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်